ရှင်များခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့1990ပြည်နှစ်ရွေးကောက်ပွဲမှာ NLD ပါတီကနေပြီးတော့အနိုင်ရခဲ့တဲ့ပလဲမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးတင့်စွေနဲ့အာရှလူ့အခွင့်အရေးကော်မရှင် AHRC ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ဦးတို့ဖြစ်ကြပါတယ်။အခုပြီးခဲ့တဲ့ရက်ပိုင်းမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေဟာကမ္ဘာတစ်လောကသတင်းစာတွေရေဒီယိုတွေမှာတော်တော်ကိုပဲကြေကြေပြတ်ပြတ်နဲ့ပေါ်ထွက်လို့လာပါတယ်။အဖြစ်ရတာကတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကာလအတွင်းမှာဒီမြန်မာနိုင်ငံကရိုဟင်ညာဆိုတဲ့လူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပေါ့လေ။အဲသူတို့တွေကပင်လယ်ပြင်ကိုဖြတ်ပြီးတော့ဆက်လက်ကြီးတွေနဲ့ထွက်လာတဲ့အခါမှာထိုင်းနိုင်ငံကလည်းပဲလက်မကမ်းမနဲ့မောင်းထုတ်တယ်မလေးရှားနိုင်ငံကလည်းမောင်းထုတ်တယ်အဲ့တော့ဒီလူတွေဟာပင်လယ်ပြင်မှာတချို့လည်းပဲမျောနေပြီးတော့သေတဲ့လူကသေအဲ့တချို့ကတော့လည်းပဲကံကောင်းထောက်မှပြီးတော့အင်ဒိုနီးရှားနိုင်ငံဘက်ကိုရောက်သွားကြတာတွေလည်းပဲရှိတယ်အဲ့ဒီအခါမှာဒီလူတွေတလောက်အများကြီးပင်လယ်ပြင်မှာမျောနေကြတယ်မောင်းထုတ်ခံရတယ်သေကြတယ်ဆိုတဲ့သတင်းတွေကြောင့်မလို့အနောက်နိုင်ငံတွေအပြင်ကုလသမဂ္ဂကပါဒီကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပင်နေဆိုပြီးတော့ပြောလာဆိုလာတဲ့အခါမှာမြန်မာအစိုးရဘက်မှာလည်းဖိအားပေးမှုတွေပေါ်လာတာပေါ့ခင်ဗျာဒီတော့ဒီပြဿနာမှာအခုလူလူချင်းစာနာထောက်ထားမှုနဲ့ဒီလူတွေကိုနော်တနည်းတပုံအပြင်ကယ်ဆယ်ဖို့ဆိုပြီးတော့အရှိတောင်အရှာနိုင်ငံတွေကိုလည်းပဲပြောနေဆိုနေတိုက်တွန်းနေတာတွေလည်းပဲသတင်းတွေထဲမှာမြင်ညာကြားကြမှာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဆရာဦးတင့်ဆိုရဝင်ဘယ်လိုများသုံးသပ်မိလဲဆိုတာနည်းနည်းတော့ပြောပါလားခင်ဗျဟု
တ်ကဲ့ခင်ဗျမနက်ကလေးဦးမောင်ကြီးကပနာမပြောသလိုပေါ့ဒီနေ့ဗမာနိုင်ငံနဲ့ပတ်သက်တဲ့သတင်းရယ်လို့ဟလာအင်တာနက်ကဆက်ဆက်ပုံနှိပ်ထုတ်ဝေတဲ့မီဒီယာကြီးကြီးဒီလေစီဒုက္ခတွေနဲ့ရိုဟင်ဂျာဆိုတဲ့အသုံးလုံးနှစ်ခုနဲ့နောက်ဆုံးလက်ညှိုးထိုးတာကဗမာနိုင်ငံဆိုတဲ့ဒီသုံးချက်ကတော့ဒီလိုဖြစ်နေတာအခုလွန်ခဲ့တဲ့9ရက်လောက်ကလေးရပဲဖြစ်နေတယ်ခင်ဗျာကျွန်တော်တို့အခုဆွေးနွေးတာကတော့မြန်မာနိုင်ငံကဟို RFA နဲ့ထောင်တဲ့ပြည်သက်အတွက်ပြောရတာပေါ့လေဟုတ်တော့တော့လည်းပဲဒီကိစ္စကဗမာနိုင်ငံတခုတည်းနဲ့ဗမာပြည်သူတွေနဲ့ဗမာအစိုးရနဲ့ဆိုင်တာမဟုတ်ဘဲနဲ့နိုင်ငံတကာလို့ပြောရမယ်ဆင်ရောက်သွားပြီအဲ့နိုင်ငံတကာထဲမှာပို့ပြီးတော့ဟိုတိတိကျကျပြောရရင်ဒေတာတွန်းပြဿနာလို့တောင်မှသုံးလုံးလာကြတဲ့အဆင်ရောက်လာတယ်ခင်ဗျဒါဟာလာလာဟိုမကောင်းဘဲနဲ့ရှုပ်ထွေးပြီးတော့ gain တွေရတာမှလည်းဒါမှကောင်းကြီးကြီးစိတ်ရှိရှိအထားမဲ့နေထားတဲ့ပြဿနာတရဖြစ်တယ်လို့ပြောရတော့ပါပေါ့လေကျွန်တော်တို့ရင်ငါစစ်စိုးက1988စစ်စိုးအနာသိမ့်ပြီးတွေကနိုင်ငံတကာမှာဗမာဒီမိုကရေစီရေးကိုကျွန်တော်တို့ဟိုပြောဆိုဆွေးနွေးကြတဲ့အခါမှာဒီဗမာနိုင်ငံရဲ့ပြဿနာကိုဒေတာတွန်းပြဿနာလို့လူကမှလက်မခံခဲ့ကြတဲ့ကာလတွေကိုကျွန်တော်တို့ကြုံခဲ့ရပါတယ်နှစ်24နှစ်လောက်ပေါ့လေအဲ့တော့လူအခွင့်အရေးဆိုတဲ့အကောင်းဆုံးတစ်ခုကဒီ universal လို့ခေါ်တဲ့ဒီဟာလေးတစ်ခုပဲကျွန်တော်ပြောဖို့ဆိုတော့ဒီဝင်ရခဲ့အခုကြမှာဒီကိစ္စကြမှာ data တွန်းပြဿနာဆိုပြီးတော့ဒီဝင်ဖြစ်လာတာဟာဘာကြောင့်ဖြစ်တယ်လဲဆိုတော့ကျွန်တော်တို့အကြောင်းတွေအများကြီးဖြစ်တယ်ဒါမှမဟုတ်ဟိုဆိုမကောင်းတဲ့အနေအထားတရလို့ကျွန်တော်ပထမမြင်ပါတယ်အဲ့တော့ဒီကိစ္စမှာနိုင်ငံတကာတို့ data တွန်းတို့မှာအကင်တွေဖြည့်ရှင်းကရတာကတော့အစိုးရခင်ဗျာဒါကြောင့်အစိုးရအပေါ်မှာအများကြီးမူတည်တယ်သူကမကင်တွေ့တတ်ရင်မှားသွားရင်ကျွန်တော်ဒီပြဿနာဟာကြီးတဲ့ပုံကြီးမယ်အခုလည်းကြီးတဲ့ကြီးလာတယ်ခင်ဗျာပကွေးနေပြီလို့တော့ပြောမယ်အနေထားတနည်းအားဖြင့်ကျွန်တော်ပြောချင်တာအစိုးရမှာအတော်ကြီးကိုတာဝန်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်နောက်ဒုတိယတစ်ချက်ပြောရင်ကျွန်တော်ပရမပြောသလိုပရိသတ်ကဗမာပရိသတ်နဲ့နိုင်ငံကပရိသတ်နှစ်ခုရှိတယ်ခင်ဗျာအဲ့ဒီမှာဗမာပရိသတ်ကိုပြောရတာနိုင်ငံကပရိသတ်ကိုပြောရတာတော်တော်လေးကိုမတူတဲ့အတုံးလုံးမတူတဲ့တောင်းကနေပြောရတဲ့အနေအထားတခုပြဿနာတစ်ခုလေကြည့်နေတာကတောင်းကနှစ်မျိုးဖြစ်နေတယ်ဒီဟာလည်းပြဿနာဖြစ်ရှင်းဒီမှာအခက်အခဲကြီးကိုဖြစ်စေပါတယ်အခုပဲကျွန်တော်ကိုဒီ media ပုံပေးခြေစိုက် internet media တခုကဒီကိစ္စပဲမေးပါတခုမေးဖို့နေပို့ထားတယ်ဆိုတော့ကျွန်တော်ကဝမ်းမြောက်ဝမ်းသာဖြည့်ရင်လေအဲ့ဒီ internet ကအဲ့ဒီ website ကသူကအင်္ဂလိပ်ဘာသာရောနော် Portuguese ဘာသာပါသူကဘာသာပြန်ပြီးလွှတ်မှာဆိုတော့နိုင်ငံတကာပြည်သက်ကိုဟိုတကယ်အမြင်ကိုပြောခွင့်ရတဲ့အတွက်ဒါကျွန်တော်ကမကြခင်ကျွန်တော်ဖြေမှာပါကျွန်တော်ဆုလို့ညင်တာကပြဿနာဒီကြီးမားတယ်ဒေတာရုံးပြဿနာဖြစ်လာတယ်အစိုးရမှာအများကြီးတာဝန်ရှိတယ်နောက်စကားပြောတဲ့နေရာမှာဖြေရှင်းတဲ့နေရာမှာပြည်သက်ကြီးနှစ်ခုကိုရင်ဆိုင်နေရတယ်ဆိုတော့အခြေအနေရောက်နေပြီလို့ကျွန်တော်ပထမဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ဒီတော့ဒီကိစ္စမှာအခုဆရာပြောသွားတဲ့စကားလေးအတိုင်းပါပဲဒီရိုဟင်ဂျာဆိုတဲ့အသုံးနှုန်းနဲ့ပတ်သက်ပြီးတော့အခုအငင်းပွားပြီးတော့နေကြတယ်နော်မြန်မာနိုင်ငံအစိုးရကရိုဟင်ဂျာဆိုတာဘာမှပြောမှာမရှိဘူးဒါကြောင့်မို့လို့ရိုဟင်ဂျာလို့ခေါ်ဖို့သုံးနှုန်းနေဆိုလို့ရှိရင်ဒီကိစ္စကိုလုံးဝစကားမပြောဘူး ဆိုပြီးတော့သူတို့ညင်းဆုတ်ခဲ့တယ်မြန်မာနိုင်ငံမှာရိုဟင်ဂျာမရှိဘူးရှိတယ်ဆိုတဲ့ဟာကိုအကြီးအကျယ်အငင်းပွားပြီးတော့အခုနောက်ပိုင်းမှာကျတော့တချို့ကတော့ပြောကြတာပေါ့ဒါတွေကအစိုးရဘက်ကတမင်တကာမငြိမ်မသက်ဖြစ်အောင်ဖန်တီးယူတယ်တချို့ကတော့လည်းပဲရိုဟင်ဂျာဆိုတဲ့လူစုတွေကဒီနိုင်ငံသားကနေပြီးတော့မွတ်စလင်တွေကိုအပြစ်အာမြောက်ပြုဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ကူးလာတဲ့လူတွေကိုမြန်မာနိုင်ငံထဲမှာရုပ်ယူပြီးတော့တိုင်းပြည်ကိုပါမျိုးရော့မဲ့အတွက်ကြောင့်ဒါအန္တရာယ်ရှိတယ်ဆိုပြီးပြောတဲ့လူတွေကလည်းပြောတယ်ဒီကိစ္စကတဖြည်းဖြည်းနဲ့အခုပြဿနာကြီးတဲ့ကြီးပြီးတော့ဖြစ်လာခဲ့တယ်နောက်ပြီးတော့ဒီကိစ္စမှာအခုကလူမောင်းခိုးလုပ်ငန်းတွေကလည်းပဲတော်တော်ကြီးကိုပဲသူတို့ရဲ့လက်ချက်ပေါ့လေအခုပင်လယ်ပြင်မှာဒီလူတွေထွက်သွားတာကလူမောင်းခိုးဂိုင်းတွေကနေပြီးတော့ငွေယူပြီးတော့သူတို့လောက်ကြတဲ့အတွက်ကြောင့်ဒီလိုဖြစ်တော့ဥရောပသက်မဲ့ကရောအမေရိကန်တို့ဘာတော့ပါအာရှနိုင်ငံတွေပေါ်မှာဖိအားပေးလာကြတာဒီလိုကျွန်တော်သိရပါတယ်အဲ့တော့ဒီကိစ္စတွေဥမင်းလင်ဦးလည်းပဲကောင်းကောင်းသိနေပါတယ်လေနော်ဒီအဲ့တော့လူမောင်းခိုးကုန်ကူးမှုနဲ့ဘယ်လိုဆက်နွယ်ပြီးတော့ဒီကိစ္စတွေလောက်ကြီးထွားလာဆိုတာပြောပါအောင်ခင
်ဗျဟုတ်ကဲ့ပါအခုကကျွန်တော်လေစီးပြီးပြေးတဲ့လူတွေလားလေပြေးပြီးစီးတဲ့လူတွေလားတော့ကျွန်တော်စဉ်းစားရမလို့ဖြစ်နေ
ဟုတ်ကဲ့
အဲ့တော့အရင်တော့ကတော့လေစီးပြီးပြေးတယ်ပေါ့ဗျာဒီပင်တခြားနိုင်ငံတွေမှာဒုက္ခတွေဖြစ်ခံယူဖို့အတွက်အခုကြတော့ကဒီပင်လေပြင်မှာပဲဒုက္ခရောက်နေတဲ့သူက9000နီးပါးလောက်ရှိတယ်လို့ကျွန်တော်ပြရတယ်အဲ့တော့အဲ9000နီးပါးလောက်ရှိတဲ့အခါမှာအင်ဒိုနီးရှားလည်းလက်မခံမလေးရှားလည်းလက်မခံခိုင်းရလည်းလက်မခံဖြစ်ကြတယ်အခုလွန်ခဲ့တဲ့တရက်နှစ်ရက်ကမှမလေးရှားနဲ့အင်ဒိုနီးရှားကသဘောထားအနည်းငယ်ပြောင်းပြောင်းပြီးတော့အခြေချကန်ကတ်ခွင့်ကိုပေးရတာဖြစ်တယ်နေတိုင်းခွင့်ပေးသေးတာမဟုတ်ဘူးနော်ကန်ကတ်ခွင့်ကိုပေးလိုက်တာဖြစ်ပြီးတော့နေမကောင်းတဲ့သူတွေကိုဆေးကုပေးနေတာဖြစ်တယ်ထိုင်းနိုင်ငံမှာလည်းဒီထိုင်းတောင်ပိုင်းပြည်ပကကတီကြခွဲထွက်ဖို့အတွက်တောင်းဆိုလာတဲ့အခြေအနေမျိုးတိလွန်ခဲ့တဲ့အစိုးရတွေဆက်ဆက်လက်ထက်မှာပြင်းထန်လာခဲ့ပြီ။ဒါကြောင့်လည်းထိုင်းအစိုးရကတော့ရှင်းတယ်။ဓာတ်ဆီယူမလားဒီဇယ်ယူမလားအစားသောယူမလားပြန်တုံပြီးတော့လွှတ်လိုက်တာကလွန်ခဲ့တဲ့3နှစ်ကလေးကသူချင်းသုံးနေတဲ့သူ့နိုင်ငံရဲ့ policy ဖြစ်တယ်။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာတကယ်တမ်းလေစီးပြီးပဲပြေးပြေးလေရေးပြီးတော့ပဲစီးစီးပေါ့နော်။နစ်နာတဲ့သူတွေကရခင်အဆက်ဆက်ကနေပြီးတော့နေလာခဲ့တဲ့ဘင်္ဂါလီလိုပဲခေါ်ခေါ်နော်အဲ့ဒီနေဆက်ဒေသတစ်ချောင်းမှာအခြေချနေတိုင်းနဲ့လူနည်းစုလူမျိုးစုလိုပဲပြောပြောအဲ့ဒီလူတွေကပုံပြီးနေလာတာဖြစ်တယ်အဲ့တော့အခုနိုင်ငံတကာကနေပြောတယ်ဒါတွေကဗမာနိုင်ငံလို့ပြောတယ်ဘင်္ဂလားဒေ့ရှ်ကမဟုတ်ဘူးလို့ပြောအဲ့တော့ဘင်္ဂလားဒေ့ရှ်အစိုးရကဘာကြောင့်ငြိမ်နေတာလဲဘင်္ဂလားဒေ့ရှ်အစိုးရကဘာကြောင့်သူတို့မပြောရတာအဲ့တော့တန်းတရား80လောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအကျယ်ဝင်းကကျွန်တော်တို့မြန်မာနိုင်ငံရဲ့ရှမ်းပြည်နယ်လောက်ပဲရှိတယ်။အဲ့ဒီအခါမှာလူကြီးပောက်ကွဲမှုကိုသူကလုံးဝမထိန်းသိမ်းနိုင်ဘူး။အဲ့တော့ဒီလိုပြေးတဲ့ဥစားတွေကိုတိတိကြီးနဲ့ကိုမျက်စိမိတ်ပြီးတော့ဒါငါတို့နိုင်ငံငါမဟုတ်ဘူးလို့ပြောနေတဲ့အပိုင်းနေပဲရှိတယ်။ဒီဥစားတွေကမင်းတို့စီရလာလာမင်းတို့ပဲပြန်ယူရမယ်ဆိုပြီးတော့အတင်းအဓမ္မလှုပ်တဲ့ဥစားကတော့မသိတော့ဘူးပေါ့ဗျာ။အခုအရှိတောင်အာရှဘက်မှာလည်းဒီလူကုန်ကူးတဲ့ကိစ္စဥရောပမှာလည်းလူကုန်ကူးတဲ့ကိစ္စအားလုံးကူပါယူပါဖြစ်နေတဲ့အချိန်မှာဒီလူကုန်ကူးတဲ့သူတွေကျန်းဖက်တောင်းကျတဲ့သူတွေဗာများထပ်ပြီးတော့ကလဗန်ထိုးနေပေါ့ဗျာမြန်မာနိုင်ငံအစိုးရအနေနဲ့ကတော့မြန်မာနိုင်ငံထွက်သွားတာမှန်ရင်သူပြန်လက်ခံမယ်လို့ပြောတယ်ဒါကခုမှမဟုတ်ဘူးအရင်ကတည်းကလည်းပြောတာပဲအဲ့တော့အဲ့ဒါကစီစစ်နေတာပဲကြာတာပေါ့ဗျာစီစစ်နေတာ10နှစ်လည်းမပြီး15နှစ်လည်းမပြီးအနည်း20လည်းမပြီးဆိုတော့ဒီပြဿနာအခုချိန်အထိပိုပြီးတော့ဆိုးလာတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကိစ္စမှာဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့တော်တော်ကြီးကိုပဲအငြင်းပွားနေကြတာပါမြန်မာပြည်တွင်းမှာကအခုနောက်ပိုင်းလူငယ်တွေကတော့ရိုဟင်ဂျာဆိုတာအရင်ကတော့သူတို့ကြားလည်းမကြားဘူးခဲ့ဘူးအဲ့တော့အခုသူတို့ဒီစာရီပေထဲမှာတွေ့သလောက်နဲ့သူများတွေတဆင့်ပြောတာလောက်နဲ့ဒီရိုဟင်ဂျာဟာမယ်နီနာမှာဒုတိုင်းပြည်မဟုတ်ဒါတွေကအကုန်ဟိုဘက်ကခိုးဝင်လာတဲ့ဘင်္ဂါလီတွေကြီးပဲလို့သူတို့ကလည်းပြောကြတယ်ကျွန်တော်မြန်မာနိုင်ငံမှာဒီလူကြီးပိုင်းနေပေါ့လေမြန်မာနိုင်ငံမှာဟိုအရင်ကနေခဲ့တဲ့လူတွေကတော့ဒီမြန်မာနိုင်ငံဒီဘူးစည်းဆောင်မောင်းတဲ့နယ်မြေမှာရိုဟင်ဂျာလို့တော့အဲ့ဒီမှာတော့မခေါ်ကြဘူးပေါ့လေဒီဘင်္ဂါလီတွေနဲ့ရုပ်ချင်းပုံစံချင်းတူတဲ့စကားချင်းဆင်တူတဲ့လူမျိုးစုတွေရှိခဲ့တယ်အဲ့လိုလူမျိုးတွေရှိတယ်လို့သူတို့ကတော့လက်ခံတယ်နောက်တစ်ခုကနေဆက်စည်းမျဉ်းဆိုတာကကျွန်တော်ကလူတွေကနေပြီးတော့ဆွဲထားတာတိုင်းပြည်တိုင်းတိုင်းပြည်တိုင်းနေဆက်ဒေသမှာဒီမြင်းချောင်းရဲ့ဟိုဘက်ဒီဘက်မှာဒီလူမျိုးတူတဲ့ဟာတွေရှိကြတာပဲကျွန်တော်တို့မြန်မာပြည်ဘက်ကမွန်နေကရင်နေရှိတယ်လို့ပဲဒီနေဇာဟိုပဲထိုင်းဘက်မှာမွန်နေကရင်နေရှိတယ်အထို့အတူပဲဟလာဒီတရုတ်မြန်မာနေဇာဘက်မှာလည်းရှမ်းတို့ကိုကန်တို့နောက်ဘက်ကကချင်တို့စတဲ့လူမျိုးတွေအကုန်လုံးရှိကြတာပဲအထို့အတူတကဒီဘက်အိန္ဒိယဘက်မှာလည်းပဲနာဂတွေပါလို့ရှိတယ်ဆရာတို့လည်းအကုန်လုံးသိကြပါတယ်ဒီတော့ဒီဘူဒီရာမောင်တော်ဘက်မှာလည်းပဲဟိုးရင်တော့ကငโกမူရင်းရှိကြတဲ့ဒီလူတွေရဲ့အဆက်အနွယ်တွေကတော့ကျွန်တော်တို့ကဒီကိုနိုင်ငံဘက်ကလို့ပြောလို့ရတာပေါ့လေ ဒါမနဲ့ဒီပြီးခဲ့တဲ့စေအစိုးရတွေလက်ထက်မှာလွန်ခဲ့တဲ့အနှစ်340ကာလမှာရခိုင်ကမ်းရိုးတန်းတစ်လျှောက်မှာဒီခိုးဝင်နေတဲ့ဒီဘင်္ဂလီတွေကဘလောက်များမလဲဆိုတာဘလူးမလည်းမမှန်းစတတ်ဘူးเนาะအခုအခါမှာဒီရိုဝင်ညာဆိုတဲ့လူတွေကသူတို့လူမျိုးတသန်းလောက်ရှိပါတယ်လို့သူတို့ကကြေညာထားတဲ့အခါဒီတော့ကျွန်တော်တို့မြန်မာအစိုးရကရိုဝင်ညာဆိုရင်ငါတို့မဆွေးနွေးဘူးပြောတယ်သူတို့ကလည်းဒီလူတွေကိုဘင်္ဂလီလို့ခေါ်ရင်ဘင်္ဂဒက်နိုင်ငံသားဖြစ်မယ်ဒါတော့ရိုဝင်ညာလို့ပဲသူတို့ကခေါ်မယ်ဆိုရင်ဒါကဘယ်လိုမှဆွေးနွေးလို့လည်းရမှာမဟုတ်တော့ဘူးဆရာဦးတင်းဆိုရင်ပြောပါအောင်ခင်ဗျ
ဒီဒီတရင်ကိုနိုင်ငံတကာကပြင်တဲ့အခါမှာ NLD လို့ကျွန်တော်ဝင်ပြီးတော့ပြောပြရသည
်ဟုတ်ကဲ
့မနေ့ကစပြီးတော့နိုင်ငံတကာတရင်မှာတက်လာတာကအတိုက်ခံကလည်းရိုဟင်ဂျာတွေကိုလက်ခံတယ်လူသားချင်းသိမှတ်ပြုတယ်စသဖြင့်ပေါ့ဒီခေါင်းစဉ်တွေတင်ပါတယ်
ဟုတ်တယ်သူတို့ကဥညာဝင်းရဲ့ဇကားကိုသူတို့ကလို့တလို့သူတို့ဆွဲယူလိုက်ကြတယ်ဟုတ်ကဲ့
ဟုတ်တယ်မြတ်စစ်နီဟာရောသတင်းစာပေါ့ဒ
ီ
နောက်ကျတဲ့သတင်းစာလည်းရှိပါတယ်ဟုတ်ကဲ့သတင်းနဲ့ဖတ်ကြည့်ရင်တော့မဟုတ်တော့ဘူးဘုတ်ပီပယ်တွေဟိုလေစီးတဲ့လူတွေကိုလူသားတွေဖြစ်တဲ့အတွက်သူတို့မှလူသားအခွင့်အရေးတွေရတတ်တယ်လို့ဥညာဝန်ပြောတာကိုဒီအတိုက်ခံကနေပြီးရိုဟင်ညာကိုလက်ခံတဲ့စသဖြင့်သုံးလိုက်တယ်တနည်းအားဖြင့်ဒါကမီဒီယာရဲ့စောင့်ထည့်ရမယ်အဲဟိုတာဝန်တွေကိုပြက်ကွက်သလိုဟိုလမ်းလွဲဖြစ်အောင်လုပ်တယ်တနည်းအားဖြင့်ဒါကနိုင်ငံတကာလှုပ်တယ်နောက်ဒီတော့မှလည်းဒီအစိုးရရောအစိုးရလူရောကြီးတွေပါဒီတိုက်ခံလို့ပြောတဲ့ NLD ကိုဟလာသူတို့ကဒီဟာကိုဒီအကြောင်းအရာပြုပြီးတော့ဟိုတိုက်ဖို့ခိုက်ဖို့တောင်းတာပဲဆိုတော့လုံနေကြတဲ့အနေထားတည်းကဒါမကောင်းတဲ့ကိစ္စတစ်ခုဖြစ်ပါတယ်နောက်တစ်ခုကဒီလက်ရှိအစိုးရကကျွန်တော်ဘုံမကောင်းမပြောပါဘူးလက်ရှိအစိုးရကအခုထောက်ပြတယ်ဒီလူမောင်ကိုကူးမှုဆိုတဲ့အဲကောင်းစင်ရတယ်ဒါကတော့မှန်လဲမှန်တယ်ကျွန်တော်ထောက်ခံတယ်ဒီချက်လက်ကလည်းမှန်တယ်ခင်ဗျာ
ဟုတ်ပါတယ်
ပထမဦးမင်းတို့ပြောသလိုပေါ့လေဟိုဗမာပြည်ကနေနိုင်ငံခြားသွားလုပ်တဲ့သွားနေကြတဲ့လူတွေဒီနေ့ထိတောက်လျှောက်ရှိနေတဲ့နေတိုင်းမှာဘယ်နှတန်းရှိပြီလဲအနည်းဆုံး3တန်းရှိတယ်ခင်ဗျာအဲ့ဒီဟာတွေကတော့သူတို့လက်တရားဝင်သွားတဲ့တရားမဝင်သွားတဲ့လူတွေအများကြီးပါအဲ့ဒါတွေကတော့နိုင်ငံက issue ဆိုတဲ့နိုင်ငံကပြဿနာကြီးမဖြစ်ပဲနဲ့ဒီဟာတစ်ခုမှသာဖြစ်နေပြီးတော့ဒီကောင်းစင်ဒီဒိတ်လာလာကတ်နေတဲ့အနေထားတည်းရပေါ့လေတနည်းအားဖြင့်နာမည်တစ်စိတ်ကိုလက်ကတ်နေတာဖြစ်ပါတယ်ခုနကအစိုးရကဒီလက်ရှိဦးသိန်းစိန်အစိုးရကသဘောထားပြောင်းပြီးအာဆီယံတွင်းမှာဆွေးနွေးရင်ဟလာပမာဒီယံမှန်ရင်လက်ခံမယ်ဆိုတာသူပြောတာဒါလည်းပြဿနာကိုဖြည့်ချင်းတာမဟုတ်ဘူးဒီလူတွေကမနေချင်လို့ထွက်သွားတဲ့လူတွေပြန်လက်ခံမယ်ဆိုတော့နောက်ထပ်ထွက်အောင်မှာပဲလူမောင်ကိုခိုင်းရလဲပြောက်တာမဟုတ်ဘူးတော့ထပ်ထွက်ကြပြီးတော့ပြဿနာထပ်ကြည့်အောင်မှာပဲအဖြေကိုမရောက်နိုင်ဘူးကျွန်တော်ယူဆပါတယ်အဲ့တော့ဗမာပြည်ကမနေချင်တဲ့လူတွေသွားကြတယ်သူတို့မှမဟုတ်ဘူးတန်းနဲ့ချီပြီးအများကြီးသွားတယ်နေတိုင်းသွားနေတယ်ဆိုတော့အခြေခံကဗမာပြည်မနေချင်ဘူးမနေနိုင်ကြဘူးဆိုတဲ့ပြဿနာကြီးကအခြေခံဘာကြောင့်လဲအဲ့ဒါနိုင်ငံရေးစီးပွားရေးဆက်နေအစသာမကောင်းလို့ပေါ့ဒီဟာကောက်ဖက်လာလာတယ်မရှိဘူးရုပ်ကောက်ဖို့ပြီးရဲကောင်းမလို့ကျွန်တော်မမြင်သေးဘူးဒါအခြေခံပြဿနာကြီးတော့ဒီပြဿနာကိုနိုင်ငံရေးခုတုံးလုပ်တယ်နိုင်ငံတကာကလည်းလုပ်တယ်ပြည်တွင်းမှာလည်းလုပ်တယ်အစိုးရကိုနှက်ကလည်းလုပ်တယ်အစိုးရအလိုရောကြီးလည်းအလိုရောကြီးတွေကလည်းလုပ်နေတဲ့အနေအထားတည်းရဲ့ဒါတော်တော်ပမာပြီးတော့လာလာမကောင်းတဲ့အနေအထားပါတကယ်တမ်းပြောရင်လေစီးဒုက္ခတွေပဲဖြစ်ဖြစ်လည်းနေသက်ကလည်းမောင်ကိုထွက်ကြတဲ့တရားမွန်ထွက်ကြတဲ့လူတွေပဲလူတွေအကုန်လူသားပါပဲ။ဟဲ့ NLD မမင်းနဲ့တပြင်ပါတီမင်းရင်လည်းပဲဒါလူသားချင်းစာနာမှုကရှိကြတာပဲ။ဟိုတနေ့ကလီပေါ်မှာလုပ်တဲ့ငလျင်မှာဒုက္ခရောက်တဲ့လူတွေနဲ့ဒီလေစီးဒုက္ခတွေနဲ့ကျွန်တော်ခွဲမမြင်ဘူး။အတူတူပဲမြင်ရပါဒါလူသားကိုသူတို့မှလည်းခွင့်ရရှိတယ်ဟိုမှလည်းခွင့်ရရှိတယ်လို့ပေါ့လေ။အခုဒီဟာကြီးကမှဟိုကုလသမဂ္ဂအတီရောအမေရိကရော EU ရောအာဆီယံရောကစပြီးတော့ပေါ်နေကြတာဟာဒါလမ်းမှန်တဲ့နိုင်ငံတကာချင်းကပ်မှုမဟုတ်ဘူးမဟုတ်အောင်လည်းပဲပြဿနာကိုလိုလာတဲ့ပို့ပြီးတော့ကျဲအောင်ရှို့အောင်ဒီဆိုအကင်တွေနေတာဟာမကောင်းဘူးဒါမှမဖြစ်တည်ဘူးလို့ကျွန်တော်ယူဆတယ်ဒါကြောင့်အစိုးရရဲ့နိုင်ငံရေး policy အစိုးရရဲ့နိုင်ငံတကာဆက်ဆံရေးနဲ့အစိုးရရဲ့ PR ခေါ်တဲ့ဒီပြည်သူလူထုဆက်ဆံရေးကိစ္စတွေမှာတော်တော်လေးကိုလွယ်မှားနေတယ်ဒီကြားထဲမှာဒုက္ခရောက်မှာတော့ရိုဟင်ညာသားမဟုတ်ပါဘူးဒီမှာပြည်ထွက်သွားတဲ့လူတွေအကုန်လုံးကဒုက္ခရောက်နေတဲ့အနေအထားဖြစ်ပါတယ်ခင်ဗျာဒါစိတ်မကောင်းစရာပါပဲပြီးတော့ကောင်းကြီးကြီးနဲ့အစိုးရတစ်ကမြန်ဒီကကောင်းတာကျွန်တော်တို့လူထုကမဲပေးရွေးတင်နိုင်ကြလိမ့်မလားဒီလောက်ပဲညှို့လဲရမလို့ရှိတဲ့အနေထားလောက်ပဲရှိသေးတယ်ခင်ဗျာ
ဟုတ်ကဲ့အခုဒီကြာတာပရိနေကပဲပေါ့ဒီ EU ကလည်းပဲဥရောပနေပြီးတော့ဒီမြန်မာနိုင်ငံအနေနဲ့ဒီလူတွေကိုဒီညှဉ်းပန်းနှိပ်စက်တာဒီလူတွေပေါ်ကိုနှိပ်ကွပ်ထားတဲ့မူဝါဒတွေပြောင်းလဲပေးဖို့လိုတယ်ဒီလူတွေကိုထိုက်တဲ့လို့နိုင်ငံသားအဖြစ်ပေးဖို့လိုတယ်ဆိုပြီးတော့တခါပြအားပေးလာတဲ့ဥစ္စာကျွန်တော်တို့ကြားလိုက်ပါတယ်ထိုင်းနိုင်ငံကလည်းပဲ လူမှောင်ခိုကုန်ကူးတဲ့ဂိုင်းတွေကိုထိထိရောက်ရောက်နဲ့အေးအေးယူဖို့လို့ဒီအဂရိလိုက်စားတဲ့ထိုင်းအရာရှိတွေကိုအေးအေးယူဖို့ဆိုပြီးတော့ပြစ်တင်ပြီးတော့ဖိအားပေးလိုက်တာလဲကျွန်တော်တို့အဲ့ဒီမှာသတင်းမှာတွေ့ရပါတယ်ဒီတော့ဒီအခုဖြစ်နေတဲ့ကိစ္စမှာလူမှောင်ခိုဂိုင်းတွေကနေပြီးတော့အဓိကလှုပ်တယ်ဒီရိုဝင်ဂျာဆိုတဲ့လူတွေကဒီမြန်မာပြည်ထဲမှာသူတို့မနေနိုင်လို့ဒုက္ခရောက်လို့လွတ်ရကြွရပြေးကျင်နေဆိုတဲ့ကံမှာဒီလူတစ်ယောက်ကိုဒေါ်လာ2000လို့3000လို့ယူပြီးတော့ဒီဂိုင်းတွေကနေပြီးတော့တင်မော့နဲ့တင်ပြတဲ့အဲဟိုတနေ့ကတော့ပြီးခဲ့တဲ့ရပိုင်းကသတင်းတပုတ်ထဲမှာဆိုလို့ရှိရင်အဲဆက်လက်ကြီးတစည်းပေါ်မှာထိုင်းမြန်မာဖမ်းနေစည်းတယ်ဆိုတဲ့သတင်းတွေကြားလာတဲ့အခါကျတော့ဒီလူတွေကိုပို့မပေးနိုင်တော့ဘူးဆိုတဲ့အခါမှာအစာရေစာပြတ်ပြီးတော့ဒီလှေကြီးရဲ့အောက်ထပ်မှာကဘင်္ဂလားဒေ့ရှ်ကလူတွေပါလာတယ်လှေရဲ့အပေါ်ပိုင်းမှာကမြန်မာနိုင်ငံဘက်ကလာတယ်ဆိုတော့အဲဒီရိုဟင်ဂျာတွေပါတယ်အဲ့တော့တင်းမောမာလိမ်မှုကိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကဒီကလေးငယ်တွေအတွက်ရေကိုတီးကြထားပေးပါရေမရှိရင်ကလေးတွေအဖြစ်မနေနိုင်တော့ပါဘူးလို့ပြောတဲ့ခါမှာတင်းမောကပတန်ကမာလိမ်မှုကလက်မခံမနဲ့နော်ဒီဗမာစကားလည်းကောင်းကောင်းပြောတယ်တဲ့အဲ့ဒါဒီရိုဟင်ဂျာတွေကိုအစာရေစာကျွေးတယ်ပါတယ်ဆိုတော့အဲ့မှာစကားများရံပြီးတကြဖြတ်ကြတာလူ100ကျော်လောက်သေဝါကြတယ်ဆိုတာဥသတင်းတွေထဲမှာပါလာပြီးပါလာတော့ဒီရိုဟင်ဂျာလို့အမိခံပြီးတော့ဘင်္ဂလားဒေ့ရှ်ကနေပြီးတော့လူတွေအများကြီးလိုက်လာတယ်ဆိုတာကလည်းပဲပေါ်လွင်လာတာပဲလေဟုတ်လားဒီတော့ဒီကိစ္စတွေကိုဒီနိုင်ငံတကာကနေပြီးတော့တေးသေးချာချာစီစီစစ်စစ်နဲ့ခွဲခြားပြီးတော့ပြောဖို့တော့လိုပါလိမ့်မယ်ဗမာဟိုကြီးပဲအပြစ်ပုံချတာတော့လုံးဝမတရားတဲ့ကိစ္စပါအဲ့တော့ဦးမင်းလူကြီးရဲ့အမြင်တွေလည်းကြားပြရစီ
ဟုတ်ကဲ့ပါအစောကပြောသလိုပေါ့နော်လူရင်းကြောင့်လူမျိုးတသန်းလောက်ရှိလာပြီးဆိုတဲ့အခါမှာကျွန်တော်တို့ကတော်တော်စဉ်းစားကြဖြစ်သွားတ
ယ်ဟုတ်ကဲ့
အဲ့တော့ကဒီတသန်းကဘယ်လိုလုပ်ပြီးတော့စီးနေရသွားလဲပေါ့နော်ကျွန်တော်တို့အကြောင်းရင်းတွေ့ကြည့်တာပေါ့ကျွန်တော်သိသလောက်ဆိုလို့ရှိရင်ကျွန်တော်တို့ဒီအရှိအလေပိုင်းဒေသတွေမှာကာတာကူဝိတ် UAE sorry စားတဲ့နိုင်ငံတွေမှာဒီဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ဖို့အတွက်ဘင်္ဂလားဒေ့ရှ် passport တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဝင်ရောက်ပြီးတော့အလုပ်လုပ်ကြတယ်။ဒီတိဆောက်ရေးလုပ်ငန်းတွေပြီးသွားတယ် project တွေပြီးသွားတယ် contract တွေကုန်သွားတယ်ဆိုတဲ့အခါမှာဒီလူတွေကသူရဲ့စာအုပ်ကိုသူကဖျက်ပလိုက်။ဗမာပြည်ကလာတဲ့ရိုဟင်ဂျာပါဆိုပြီးတော့သူကပြောလိုက်။ပြောပြီးတော့သူကအခုအချင်းထောင်နေခဲ့မှာအချင်းကြခံနေရ။အဲ့တော့ဒီ Saudi Arabia, Kuwait, Qatar, UAE, Dubai စနိုင်ငံတွေရဲ့အချင်းထောင်တွေကလူတုပ်ကကျွန်တော်တို့ဒီအစိုးရပြောတဲ့လူဝင်ကြပဲခေါ်ခေါ်ဘင်္ဂလားဒေ့ရှ်ကလာတဲ့လူပဲပြောပြောအဲ့ဒီလူတွေကများတယ်အဲ့တော့အဲ့ဒီလူတွေကိုပြန်ပို့မယ်ဆိုတော့လူဝင်ကြလို့ပြောထားတဲ့အခါမှာလူဝင်ကြဘေးကလည်းဗမာပြည်ကဆိုတော့ဗမာပြည်ကမင်းတို့ဗမာပြည်မှာလူဝင်ကြမရှိဘူးဆိုတော့အဲ့ဒီနိုင်ငံတွေကလည်းဒုက္ခရောက်ကုန်အဲ့တော့ကကျွန်တော်တို့ကဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရကဲအစိုးရပြောတဲ့လူကြီးတသားလောက်ရှိလာပြီဆိုလို့ရှင်တီကြပြည်နယ်တွေတောင်းမှာကိုရခိုင်ပြည်နယ်ကဒေသခံတွေစိုးရိမ်နေဆိုတာဒါသူတို့စိုးရိမ်လောက်အခုကျွန်တော်တို့ဒီဝါပြည်နယ်တော်မှာဝါတော်မှာလူကြီးဘလောင်းမရှိတာမဟုတ်ပဲねအခုသူတောင်းနေပြီကိုကမှလည်းထုံင်းတူစွာပဲကိုကပြည်နယ်မတောင်းဘူးလို့မပြောနိုင်အဲ့လိုလူမျိုးတွေရှိလာတဲ့အခါမှာဒီရိုဟင်ဂျာတသန်းဆိုတဲ့ပြဿနာကဒီမြန်မာအစိုးရတင်မကောက်ကောင်းခဲရဖြစ်တာကတခြားအိမ်ကြီးနာချင်းနိုင်ငံကြီးရပါကောင်းခဲရမယ့်ကိစ္စရဖြစ်တယ်။ဟိုအစ္စလာမ်ဘာသာကိုးကွယ်တဲ့နိုင်ငံကြီးကလည်းအခုကားကပြီးတော့သူတို့ဆေးဝါးကုသခွင့်ပေးတယ်။အခြေချနေထိုင်ဖို့အတွက်လက်ခံနေတာမဟုတ်ဘူး။တစ်ချိန်မှာသူတို့ပြန်တင်ပြီးတော့ပြန်မောင်းလို့မှာ။
အဲ့တော့ဒီပြဿနာကဟိုဘဲဥအစအရှာမရတယ်လို့နော်တော်တော်လေးကိုပဲဘယ်ကအစအကောက်အမှန်တော့မသိအောင်ဖြစ်နေပြီ။ကဲအဲ့တော့ကျွန်တော်တို့အချိန်ကလည်းမရအောင်ခင်ဗျာ။ညီကုန်းချုပ်အနေနဲ့ဆရာဦးတင်ဆွေကဗာများပြောလို့ပါသေးလဲခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ပမာတီဆိုတဲ့ကိုယ်နိုင်ငံကိုတိုင်းပြည်ဆိုတဲ့တိုင်းပြည်ချစ်စိတ်ပေါ့လေ။ကျွန်တော်မျိုးချစ်စိတ်လို့မပြောပါဘူး။ကိုတိုင်းပြည်ကိုချစ်တယ်။ကိုတိုင်းပြည်ရဲ့အန္တရာယ်ကိုစိုးရိမ်တဲ့ပုံကိုယ်တွေကောင်းဆောင်တွေဟာတစ်ခါတလေမှာပေါ့လေ။ရင်းရင်းနဲ့ဆုံးဖြတ်ချက်ကိုချတတ်ရတယ်။ကျွန်တော်ဒီကိစ္စမှာဘိုလ်ချုပ်နေဝင်းကိုကျွန်တော်သူ့လက်ထက်သူ့အကြောင်းကျွန်တော်ကောင်းတာရေလို့မပြောပါဘူးသို့တော့သူဒီကိစ္စမှာကန်တွယ်ဖြစ်ရှင်းခဲ့တယ်ဘင်္ဂလားဒေ့ရှ်ကကျူးကျော်သူအဲ့ခေတ်ချိန်တော့ဘင်္ဂလားဒေ့ရှ်မဟုတ်သေးဘူးရှေ့ပါကစ္စတန်ပေါ့လေအဲ့ဒီနိုင်ငံညာသားတွေဟိုအင်ဂျီယာအပါဝင်ပေါ့လေပမာနိုင်ငံရဲ့ယူစီဝါကိုကြည့်ပြီးသူချက်ပြစ်လုပ်ပစ်ခဲ့တယ်ခင်ဗျာအခုစိုးရတာကတော့စိတ်ဆိုးရစားပြီပေါ့လေအဲ့လိုဟိုရင်းစက်မှုတာတော့တူပြီးတော့ပြိနေမှုတူပြီးတော့နိုင်ငံအကျိုးကိုကြတာအဲ့ဒီလိုတတိစီစီလုံးမဲ့သဘောမရှိပဲနဲ့ပြဿနာကိုပိုပြီးတော့မွေးနေတယ်အဲ့ဒါခုဟိုတည်းရဲလွတ်တော်မှာပြုတ်ရတဲ့ဥပဒေတွေပညာတွေအစားဆိုတော့ဒါပြဿနာဟိုကြီးအောင်လို့လုပ်တာဒီရိုဟင်ဂျာကိစ္စလည်းပဲအဲ့တိုင်ပဲ ဟိုနိုင်ငံတကာကငါတော့အဲ့လိုပြောချလိုက်လဲကွာဆိုတော့ပြည်သူလူထုတဲကတချို့ကဝိုင်းပြီးထောက်ခံကြအောင်အမှတ်ရအောင်လို့လုပ်နေတာလုပ်ရလို့ခင်ဗျာခုဟာဟိုနိုင်ငံမွေးမနိုင်မယ်နဲ့ဟိုပယ်ဟင်းတောက်တဲ့ပုံစံဖြစ်နေပြီးတော့သူမှမဟုတ်တိုင်းပြည်ကြီးပါဟိုနာမည်ပြက်နေပြက်နေအောင်လုပ်သွားတာဒီဆိုရမှာနဲ့စစ်ဆိုရမှာတောင်းဝန်ကြီးကြီးရှိတယ်ခင်ဗျာအဲ့ဒီတော့ကဖြစ်ပြီးမှတော့ကျွန်တော်တို့တိုင်းပြည်အတွက်ကြည့်ပြီးတော့နိုင်ငံကအခြေအနေလည်းကြည့်ပြီးတော့ရေရေဝန်ဆုံးဖြတ်ပြီးတော့ချက်တဲ့နေအန်ဒရိုဖြစ်ချင်းတဲ့နေလို့ယူဆတယ်ဒီနေရာမှာနိုင်ငံရေးမကစားနဲ့အခုကိုမဲရရေးမကြည့်နဲ့ကိုထောက်ခံမှုရရေးပဲမကြည့်ပဲနဲ့အဲ့လိုအစွန်းရောက်ယူဆတယ်အစွန်းရောက်ဆိုတာနှစ်ဖက်လုံးရှိတယ်တချို့ကဟိုဘက်ပဲအစွန်းရောက်ပြောနေအဲဒီဘက်ကလည်းရှိနေတာပဲအဲ့ဒီယူဆတွေနဲ့ဆက်သွားရင်ဗမာနိုင်ငံကအခုပြဿနာလိုမျိုးကြီးတိတဲ့ကြီးစားအကြောင်းရှိနေတယ်ခင်ဗျအဲ့တော့ဟိုကောင်းဆောင်မှုလုပ်တဲ့လူတွေကတတိလည်းရှိရမယ်ညာမျောမြင်လည်းရှိရမယ်အိမ်ပြီးအကျိုးကိုပဲကြည့်တဲ့ကိုပါတီအကျိုးစသဖြင့်ဒါတွေမကြည့်တင်ဘူးဒါကြောင့်ဟိုကောင်းဆောင်ကောင်းကိုလာမယ့်ရုပ်ကောက်ပေါ်မှာရွေးချယ်နိုင်ကြပါသေးလို့ပဲဆုတောင်းရမယ်အနေထားပေါ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲ့တော့ဦးမင်းလွင်ဦးရောခင်ဗျနေကုန်းကျုပ်ပြောပါဦ
းဟုတ်ကဲ့ပါကျွန်တော်တို့ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံအစိုးရကိုအကြံပေးချင်တာကတော့အခုဖြစ်ပျက်နေတဲ့ကိစ္စရပ်တွေမှာဘူးခါပြီးညင်းနေလို့ကတော့မရတော့အကျိုးသိအကြောင်းအပြင်ဘာကြောင့်လက်မခံနိုင်ဘူးဆိုတာကိုရှင်းပြနိုင်မှုအတွက်ကိုကျွန်တော်တို့ပညာရှင်တွေဆေးလွတ်တင်နေတော့တကယ်တက်ကြွနားလေတဲ့လူတွေကိုနိုင်ငံတကာကိုလှည့်ပြီးတော့ပြောနိုင်ဖို့စီယုံနိုင်ဖို့အတွက်ထောင်ရဲတင်နေဒါကနောက်တောင်နောက်ကျနေတဲ့အခြေအနေမျိုးဖြစ်တယ်။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ပြီးခဲ့တဲ့ရခိုင်ပြည်နယ်မှာအရေးကြီးဖြစ်တဲ့အချိန်တုန်းကအဲဒီကျူးကျော်ဝင်ရောက်လာတဲ့ဘင်္ဂါလီတွေဆိုပြီးတော့ပြန်မောင်းထုတ်တဲ့ကိစ္စမှာကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကဝန်ကြီးချုပ်ကလန်ဒန်တို့ UAE တို့ Saudi Arabia တို့တွားပြီးတော့တခါတည်းကိုပြောလိုက်တာငါတို့စီကလူမဟုတ်ဘူးရှင်းတော့အဲ့ဒီအခါမှာကျွန်တော်တို့နောက်ဆုံးပါလုပ်လိုက်ရတယ်အဲ့ဒီလူတွေကိုအကုန်လုံးရခိုင်နဲ့ဘင်္ဂလားဒေ့ရှ်နေသားမှာလက်ရှိဒုက္ခသည်စခန်းဆိုတာဖွင့်ပေးလိုက်ရတယ်အဲ့တော့တကယ်တမ်းနေနာတဲ့လူတွေကခေတ်ဆက်ဆက်ကနေလာခဲ့တဲ့လူအမှန်ကြီးကိုယ်တိုင်ကအိုးအိမ်တွေဆုံးရှုံးပြီးအဲ့ဒီဒုက္ခသည်စခန်းရောက်သွားတယ်ဆိုတာတွေကိုကျွန်တော်တို့သိရတယ်အဲ့တော့အဲ့ဒီလူမျိုးတွေမဖြစ်အောင်အစိုးရဆရာဦးတွင့်စီပြောသလိုနိုင်ငံကြီးလည်းမကစားပါနဲ့လက်ပြီးလက်ယူလည်းမလုပ်ပါနဲ့ညံ့ညံ့တတမမှန်ကန်ကန်နဲ့တိုက်သိနဲ့အခွင့်အရေးကိုပေးလိုက်ပါ1982ခုနှစ်နိုင်ငံလားဥပဒေပြုမှုအရပေးနိုင်တယ်ဆိုလို့ရှိရင်လည်းပြည်ပြီးတော့ပေးလိုက်ပါအဲ့တော့အဲ့ဒီလူမျိုးလင်းလင်းမြန်မြန်နဲ့ဒီကိစ္စကိုတုံ့ပြန်ဖို့လိုအပ်နေပြီလို့ကြံပေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာအချိန်ရှိတုန်းရှိခိုင်မှာလိုအပ်တယ်လို့အေးအေးယူဆောင်ရွက်ဖို့ပေါ့နော်ကျွန်တော်လည်းအခုအချိန်အပြည့်သွားပြီဆိုတော့ကျွန်တော်ဒီမှတ်ချက်တင်တဲ့ပဲဒီဆွေးနွေးပွဲစကားပိုင်းကိုညီကုန်းချုပ်ပြစေအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့ဒီ1990ပြည့်နှစ်ရွေးကောက်ပွဲကပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးတင်ဆွေနဲ့အာရှလူ့အခွင့်အရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးတို့ကိုကျေးဇူးအထူးပဲတင်ပါတယ်တော်လာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ